KIO ကနေပြီးတော့နှုတ်ထွက်သွားတဲ့ဒေါက်တာတူးကြဦးဆောင်တဲ့အဖွဲ့ပေါ့ KSPP ပါတီပေါ့လေဒီပါတီပေါ့အခုချိန်မှာဒီပေါ့ဒီပါတီဖွဲ့ခွင့်နဲ့ပတ်သက်ပြီးတော့နှောင့်နှေးမှုတွေဖြစ်နေတယ်အဲ့အတွက်ဝေဖန်မှုတွေကလည်းအမျိုးမျိုးဖြစ်နေတယ်အဲ့ဒီပေါ်မှာရော KIO အနေနဲ့ဘယ်လိုများသုံးသပ်လဲခင်ဗျဟု
တ်ကဲ့အခုအချိန်မှာပြောနေတာကတော့ဒီ KSPP ကနေနှိစတဲ့အတိုင်းဝန်ပြောတာလဲကဲဒီရဲ့မကုန်ကခုစရင်စရရဲ့ CEO ရဲ့ဟိုအတင်းကျပြောင်းကြီးကိုနေသားကိုစောင့်ကြည့်နေတယ်ဆိုတော့နည်းနည်းဖြစ်ဆက်တဲ့ဒေတာထွက်တာပေါ့လေ။ဒါကျွန်တော်တို့ CEO နေရတာတော့ဟိုသိချပြီပေါ့လေ။ဘုံကမတင်တော်တဲ့ကိစ္စပေါ့လေ။ကျွန်တော်ရတဲ့ဟာကိုလက်မခံပါဘူး။
ပပီးခဲ့တဲ့အပတ်ထဲမှာဝန်ကြီးဦးအောင်တောင်းရလဲပဲဒီပေါ့ပြောသွားတာရှိတယ်ပေါ့လေ KSPP ပါတီနဲ့ KIO ကဆက်ဆက်မှုရှိတယ်အဲ့လိုဆက်ဆက်မှုရှိတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲဥပဒေအနေနဲ့ညှိစွန်းမှုရှိတယ် KSPP အနေနဲ့ဆိုပြီးတော့သူကပြောသွားပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်လို့ရောဗာများပြောချင်ပါလဲ
KIO နဲ့ဆက်ဆက်မှုရှိတယ်ဆိုတာကဘယ်အပိုင်းဆိုတာကသူကအကြည့်ကြတော့ခေါ်ပြဖို့လိုတယ်လေကျွန်တော်တို့ကတော့
ဒေါက်တာတူကြရုပဲဆိုတာကျွန်တော်တို့အဖက်ကြီးမှာတော့ဒါတူကြပဲမဟုတ်ဘူးလေ CEO လုပ်တဲ့ KIA လုပ်တဲ့ဆိုတော့ဝန်ထမ်းလုပ်တဲ့အဖွဲ့ကြီးဟိုဒီအားလုံးကိုကျွန်တော်ကအနားယူရတာကကျွန်တော်စီးမင်းနဲ့ကျွန်တော်ရှိတယ်လေအဲ့ခါအဲ့ဒီသူ့လုံးထုံးလုံးရှိတဲ့အတိုင်းကျွန်တော်ကသူ့ရဲ့ဟိုအနားယူခွင့်ပေးလိုက်ရရှိတဲ့အတွက်ကြောင့်ဒါ CEO နဲ့ကျွန်တော်ကဆက်သက်တယ်လို့ကျွန်တော်ကတော့ဒါမယူဆဘူးလေဆက်သက်တော့ပေါ့ဗျာရှင်းပြတော့
မနစ်ကစက်တင်ဘာလ3ရက်နေ့တုန်းကပေါ့လေအဲ့မှာဒီဟိုပေါ့ဒီ20ပြည့်အခမ်းအနားမှာတော့အဲ့မှာ KIO ဒုတိယဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးဇော်ဆန်းကနေပြီးတော့ပြောသွားတယ်ပေါ့ KSPP ပါတီပေါ်လာတဲ့ပတ်သက်ပြီးတော့ကချင်ပြည်သူလူထုရဲ့ဒီလိုအပ်တဲ့ပါတီပေါ့ဒီပါတီကိုလည်းထောက်ခံကြပါဆိုပြီးတော့ဒီဒုတိယဗိုလ်ချုပ်ကြီးဇော်ဆန်းကိုယ်တိုင်ကနေပြောအဲ့လိုမျိုးပြောသွားပါတယ်ခင်ဗျအဲ့လိုပြောသွားတဲ့အတွက်ကြောင့်ဒီ KIO နဲ့ KSPP ရဲ့ဆက်ဆံရေးကိုဒီစစ်အစိုးရအနေနဲ့လည်းပဲဒီအချက်ကနေပြီးတော့ဆွဲယူပြီးတော့ဟောကောက်ချက်ချသွားတာကိုမဖြစ်နိုင်ဘူးလားခင်ဗျ
ကိုကျော်စောစားအဲ့လိုပြောလို့ဆိုတဲ့ဥစ္စာကဒါဟိုမာယူနီတီဆမ်ပုံလို့ကျွန်တော်တော့မြင်တယ်ဒါက SPP ဆိုတာခုနကကျွန်တော်ပြောသလိုစဖွဲ့ကလေးအကိုကျွန်တော်ပြင်လူထုရဲ့ကချင်ပြည်နယ်သားတွေအားလုံးကိုသာပြုမှာကိုသာပြုတဲ့အဖွဲ့အစည်းကြီးနဲ့အဲမှာသူစီကြီးနဲ့ဖြစ်လာအောင်ဒီမှာစကလေးအကဒီချာဒီနိုင်တဲ့ဒီမှာလုပ်လာတဲ့အဖွဲ့အစည်းဆိုတော့ဒီအဖွဲ့အစည်းပေါ်မှာအဲတပေါ်ထားအမြင်အတောင်းထားပြီးမှပြောတဲ့စစ်စာကအမာကြီးမဟုတ်ဘူးကျွန်တော်ကဒီကမာယူဖို့ပြတော်မြင်တယ်ဒါကြောင့်ဒီဒီစကားနဲ့ဆက်သွက်ပြီးမှဒါ KIO နဲ့ဆက်သွက်တဲ့ဒီမှတော့ချက်ချဘူးကတော့မတင်တော့ဘူးလို့ကျွန်တော်အဲ့လိုဆိုပြီ
းအခုအနေထားရပေါ့လေဒီကချင်ပြည်နယ်မှာအခုပေါ့ဒီဒေါက်တာတူးကြရိုးလိုပါတီမျိုးတွေပေါ့တခြားပါတီအဖွဲ့သုံးဘွဲ့ကိုလည်းပဲသူတို့ကအမှတ်ပုံတင်ခွင့်အခုတိချမပေးဘူးပေါ့လေဆိုတော့ဒီလိုအခြေအနေပေါ်ဒီမှာသုံးသက်ပြီးတော့ KIO အနေနဲ့ဗာများပြောချင်ပါလေခင်ဗ
ျကျွန်တော်အမြင်ပြောပါကျွန်တော်လည်းဒီမျိုးပေါ့ကျွန်တော်ခုပိုင်အမြင်ကျွန်တော်ပြောလို့ရပါတယ
်ဟုတ်ကဲ့ပြောကြည့်ပါအောင်ခင်ဗျဘယ်လိုများမြင်ပါလဲခင်ဗျ
ကျွန်မလည်းဆိုတော့အခုကကျွန်တော်တို့ကတချင်မိသားတယောက်အနေနဲ့ဆိုတော့ KSPP ဖြစ်ပေါ်လာပုံကိုခင်ဗျားတို့လည်းတည်မှာပဲလေဒါကဟိုဒေါက်တာတူကြပဲဒူဝါသနာပါလို့ဒူပဲဟိုထောင်တာမဟုတ်ဘူးလေစတင်လာရတဲ့ကူဒီကျွန်တော်အမေရိကန်အပိုင်ပင်ကအဖွဲ့တူကချင်လူထုတို့နော်ကချင်ပြည်နယ်သားတွေလို့အားလုံးဝိုင်းပြီးမှဟိုအစိုးကြီးကသူ့ပြည်နယ်အတွက်တောင်းပို့ရပြီးတော့ဒီလမ်းကြီးကိုတောင်းတဲ့ဖွဲ့နေမှာဆေးရလမ်းကြီးကိုတောင်းတဲ့ဖွဲ့နေမှာအပြုတ်တဲ့ဘောပါဝင်မှုရဲ့ဒီချာစဉ်းစားပြီးမှပြင်ပြကြပြီးမှဖြစ်ပေါ်လာတဲ့အဲ့တော့ဒီအဖွဲ့အစည်းပေါ်မှာအခုလိုအချက်အမျိုးမျိုးမကောင်းတဲ့အမြင်မျိုးစုံနဲ့ပြစ်စွမှုတွေဖြစ်နေဆိုတော့မလည်းကချင်ပြည်နယ်သားတယောက်အနေနဲ့ကချင်ပြည်သားတယောက်အနေနဲ့ရောတရားပေါ်မှာတော့စိတ်မကောင်းနိုင်ဘူးဗျာ။နောက်ပြီးတော့လည်းရှုခွေးမှုတွေဖြစ်လာနိုင်တယ်ဗျ။အခုတော့မှဟိုလူစုထဲမှာကျွန်တော်ကြားရတယ်လို့ဆိုရင်တော့ရှုခွေးမှုရှိနေတော့အခုကစီးတန့်ကချင်ပါတီဘယ်တော့အဖက်ကိုကျန်ပေါ်လာတော့ပါလို့ကတော်တော်လေးဟိုလူစုထဲမှာအမြင်ကြီးရှုပ်ပေးမှုရှိနေပါဘူးရှုပ်ပေးမှုရှိတော့ပါဖြစ်လဲဆိုတော့ဒီကောက်ပဲလုပ်ငန်းပြင်ပေါ်မှာလဲအယူဒီပိုင်းမှာညော့သွားနိုင်တယ်လေ
ဦးအောင်တောင်းတို့ဦးသိန်းစော်တို့ရောက်နေတဲ့ကိစ္စကလည်းဒါရွေးကောက်ပွဲအတွက်ပတ်သက်တယ်ဆိုတာလည်းအားလုံးကလည်းသိနေကြတယ်လေနောက်တစ်ခါဦးသိန်းစော်ဆိုလို့ရှိရင်ကချင်ပြည်နယ်မှာဝင်ကြီးချုပ်ဖြစ်မယ်လို့ဆိုပြီးပြောနေကြတယ်ပေါ့လေကချင်ပြည်နယ်ဝင်ကြီးချုပ်ဆိုတာလည်းအခုဖွဲ့စည်းပုံအခြေခံဥပဒေအရဆိုလို့ရှိရင်တမရဓာတ်ရိုက်ခံလို့ရှိရင်ဝင်ကြီးချုပ်ဖြစ်တယ်ဆိုပြီးပါတဲ့အတွက်ကြောင့်ဦးသိန်းစော်ကိုတမရဖြစ်လာမဲ့သူကဓာတ်ရိုက်ခံမယ်ပေါ့လေဒါနဲ့ပတ်သက်လို့ရောဒီကချင်အမျိုးသားတယောက်အနေနဲ့ကချင်အဖွဲ့စည်းတစ်ခုအနေနဲ့ပေါ့လေဘယ်လိုများချုပ်မြင်မိလဲခင်ဗျာဒီကိစ္စကို
ပြောရတော့ချက်ပါတယ်အဲ့ဒါကတော့ကျွန်တော်တို့ကလည်းဒါကတော့သူသူကလှုပ်ရှားတာတပိုင်းပေါ့လေနော်ကိုယ်ယီမန်းတဲ့သူလှုပ်ရှားတာပဲလေဒါပေမဲ့ဖြစ်လာတာတော့ဘယ်ဖြစ်လာလဲဆိုတော့ကျွန်တော်လည်းအမရချက်ပါဖြစ်နေတဲ့ဖြစ်မှမရတာနော်ဒါကတော့ဒီကောက်ပွဲရဲ့အစီအပုံကလည်း
ပါတယ်ဒီတော့တမရကဘာလို့ဖြစ်နေဆိုတဲ့အပေါ်မှာလည်း
ဟုတ်ကဲ့ကျေးဇူးပါပဲခင်ဗျာအခုလိုရှင်းပြရတဲ့ကြောင့်
ဟုတ်ကဲ့